စက်မှုစုံနဲ့တိလဝါစက်ကန်းစီမံကိန်းနှစ်ခုရှိတဲ့အထက်ကလေလဆက်မြင့်နေကတိလဝါစက်ကန်းနေရာမှာအကျန့်ဖက်တိုက်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ဥပိုင်ကုမ္ပဏီနဲ့ထိတိုက်ရင်ဆိုင်နေကြတဲ့လယ်သမားတွေထဲမှာဓမ္မဥချလုတ်ကင်နေသူတွေရှိသလိုနှစ်ပေါင်း20လောက်လုတ်ကင်လာသူတွေလည်းပါဝင်ပြီးအဲ့ဒီလယ်သမားတွေကိုမိခိုးပြီးတော့ကြာပန်းအလုပ်လုတ်ကင်စားတောက်နေသူမိသားစုစုစုပေါင်း30လောက်ပါဝင်ပါတယ်။လေလဆက်နေနေကဖြစ်သွားခဲ့တဲ့ပြည်ပခန့်နဲ့ပတ်သက်လို့ဖြစ်ရမှန်ကိုမီဒီယာတွေနဲ့အများပြည်သူသိနေအောင်မေလ16ရက်နေ့ကရန်ကုန်မြို့အော်ခီဟိုတယ်မှာလယ်သမားတွေဘက်ကတင်းနေတာရှင်လုံးမွေးပြုလုပ်ခဲ့ကြပါတယ်။ဒီကိစ္စပြည်လဲရေးအတွက်လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတဆင့်ရန်ကုန်တိုင်းဒေသကြီးအစိုးရကဂျားဝင်စစ်စညီနိုင်ပြနေစေကာလမှာပဲအကြမ်းဖက်တိုက်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီဘက်ကတော့အခုချိန်ထိဓာတ်ရိုက်သဘောထားထုတ်ပြန်တာမရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ပုဂ္ဂလိကသတင်းစာတွေမှာရေးသားနေကြတာတွေနဲ့ဆန့်ကျင်ပြီးလယ်သမားတွေရဲ့တုံ့ပြန်မှုအပေါ်မှန်မှန်မကန်ရေးသားထားတာမျိုးအစိုးရသတင်းစာတွေမှာတွေ့ရတယ်လို့လယ်သမားတွေကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်နိုင်ငံတော်အစိုးရကဥဆောင်လုတ်ကိုင်းတဲ့စီမံကိန်းဖြစ်တာကြောင့်သူတို့အနေနဲ့ကာလပေါက်ဈေးရမယ်ဆိုရင်ဒီနေရာကနေထွက်သွားပေးဖို့အစီအစဉ်ရှိကြောင်းတိလဝါစိတ်ကန်းစီမံကိန်းနေရာမှာဓမ္မဥချတောင်ယာလုတ်ကိုင်းနေလာခဲ့တဲ့လယ်သမားဦးတန်းဝင်းကပြောပါတယ်
။ကိုတို့ကိုလာညှိနှိုင်းနိုင်နိုင်နဲ့ပေါ့နော်။ကာလပေါက်ဈေးဥပမာအခု350ဆိုလည်း150ပေါ့နော်။ကာလပေါက်ဈေးနဲ့ညှိနှိုင်းပြီးတော့ကိုတို့နဲ့တပြေးလက်ရည်တွေကြီးလှုပ်ရှားနေတဲ့အထဲမှာရှိတဲ့မိသားစုတွေရှိသေးတယ်အထဲမှာလေကိုတို့လည်းနေပြီးပေါ်ပြီးပို့ပြီးတော့နေပြီးတော့လေတဲ့အိမ်စုတွေ30လောက်ရှိတယ်အဲ့လူတွေကိုပါဖြည့်ရှင်းပေးမယ်ဆိုရင်တော့ကိုတို့ကအတာတကြီးထွက်ပေးဖို့အစီအစဉ်ရှိတယ်ပေါ့နော
်
ဒါဖြစ်ဖြစ်လုပ်ပေးဖို့အစီအစဉ်ရှိတယ
်ဒါပေမဲ့အခုဖြစ်နေတဲ့ပုံစံကအာရမအင်အားသုံးဖြိုခွင်းနဲ့လောက်ရဖြစ်နေတဲ့အပြင်ဒီမြေကွက်အပေါ်မှာစီးပွားရေးလုပ်ငန်းအတွက်အသုံးပြုမဲ့ပုံမပေါ်ဘဲဒီကွက်ချရောင်းစားမဲ့ပုံပေါ်နေတာကိုတွေ့ရတယ်လို့လည်းဦးတန်းဝင်းကပြောပါတယ
်။နိုင်တဲ့စီမင်းနဲ့ကိုတို့ကိုလာပြီးတော့ရော်သေးမနှိမ့်နိုင်တဲ့ကိုတို့ကိုလယ်မြေတွေလာတင်တိုက်ထားပြီးတော့ခြံစည်းကိုခတ်ထားတယ်။တစ်နှစ်ကြာသွားတဲ့အချိန်မှာအခုနောက်တက်တကလုပ်ငန်းဆက်လုပ်အကောင့်တက်ပေါ်မယ်ဆိုပြီးတော့တဲမဟုတ်ဘူးလုပ်ငန်းလုပ်မယ်ဆိုပြီးတော့ဒီပြီးခဲ့တဲ့စနေနေ့ကဒါရဲအင်အားတွေထပ်တုံးပြီးတော့ကိုတို့ကိုဖြိုခွင်းတဲ့အခါမှာလယ်သမားနှစ်ဦးနဲ့အဲ့ဒီတဲ့လူတွေကတူအထုတ်ခံရတယ်။အခုလက်ရှိကုမ္ပဏီကလည်းသူတို့လုပ်ငန်းလုပ်မှာမဟုတ်ဘူး။ခြံဝင်းထပ်ပြီးတော့အခြားလူကိုရောင်းစားမယ်ပုံစံနေနဲ့ပေါ့နော်။အဲ့လိုတွေ့နေရတယ်
။မေလ14ရက်နေ့မှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုလည်းဦးတောင်ကအခုလိုဆက်ပြောပြပါတယ
်။တနင်္လာနေ့ကတော့အစည်းအဝေးမှာဦးဖြိုးမင်းသိန်းပြောတဲ့စကားဒါဟိုအစိုးရရဲ့ဘတ်ဂျက်ငွေနဲ့ရောကြီးပေးရမယ်ဆိုတဲ့ဟာမျိုးတွေသူပြောလာတယ်။အစိုးရရော်ကြီးကိုနှစ်ခါမပေးဘူးဆိုတဲ့စကားတွေကသူကဒီဥပိုင်ဘက်ကိုလိုက်ပြီးပြောနေဥပိုင်ကနေပြီးတော့လွှဲမပြီးတော့ဟိုဘက်ကဟိုအဟောင်းတွေကိုပေးထားတဲ့ကိစ္စကိုသူကဒီဟာကိုကာပြောတာလဲပါမှာပေါ့နော
်လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့လောက်ရတဲ့မှာပွင့်လင်းမြင်သာမှုမရှိတဲ့အချက်တွေကိုလည်းဦးတောင်းဝင်းကဆက်ပြောပြပါတယ
်နောက်ပြီးတော့ဦးဖြိုးမင်းမင်းကသူ့ရဲ့သူ့ရဲ့လှုပ်ဆောင်ချက်တွေကလေနည်းနည်းလွှဲနေတာမသိဘူးနီးဘာလို့လဲဆိုတော့ဒီလုပ်ငန်းတစ်ခုလုပ်မယ်အကောင့်တွေပေါ်မယ်ဆိုလို့ရှိရင်ဒါလွတ်တော်မှာအခုဒီမိုကရေစီခေတ်ကြီးမှာသင်ပြီးတော့ဆွေးနွေးပြီးမှလုပ်ငန်းလုပ်ကြမယ်ဟာမျိုးရှိတာသူကတခါတလေကြာရင်လွတ်တော်တွေပါရင်မတင်ဆွေးနွေးခဲ့နဲ့သူတဘောနဲ့သူဆောင်လုပ်နေတဲ့ဟာလေဥပမာဟိုလှဲဘူးမှာကိစ္စလေးပေါ့နော
်ကျောက်တန်းမြို့နယ်ကိုစားပြုအနေဒီပြည်သူလွတ်တော်အမတ်ဒေါ်အေးမြတ်မျိုးကတော့ရော်ကြည့်ရဖို့အတွက်ပဲသူမအနေနဲ့လက်သမားတွေဘက်ကရက်တီလှုပ်ဆောင်ပေးနေပြီးတံမိုးဖြတ်တာကတော့ကာယကံရှင်တဲ့သမားတွေနဲ့ရော်ကြေးပေးမဲ့ရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ကုမ္ပဏီတို့အကြားညှိနှိုင်းရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ
်။ဒီလူလေးတည်းရဲ့အပိုင်းကိုကြတော့လေကျွန်မကမပြောရှင်ဒါရန်ကုန်တိုင်းဒေသကြီးအစိုးရရဲ့တာဝန်နဲ့ဖြစ်နေတယ်။ပြီးတော့ကာယကံရှင်ကဒါဒီဒီကိစ္စပေါ်မှာရှင်းနေရှင်းနေရှင်းနေရှင်းနေဘယ်လောက်ရှင်းကိုဒီခုအတွက်ကိုပို့ပြီးတော့မှတာဝန်ရှိရပေါ့လေ။ဟိုပို့ပြီးတော့မှအခွင့်အရေးရှိရပေါ့။ကျွန်မအနေနဲ့ကြတော့ဒါကရော်ပြီးတော့မှလုပ်ပေးရမယ်ဆိုတဲ့အတက်ကတော့ကျွန်မအမြင်ရက်ကြည့်ရပေါ့လေ။ဒီလောက်ကွယ်ဝဲအတိုင်းကြာတော့ဒါကြောင့်ငွေနိုင်တိုင်းရဲ့အစိုးရနဲ့ဒီကုမ္ပဏီရဲ့တောင်းတဲ့ဓမ္မတွေရရှိရမယ်လို့ယူဆပါတယ်
။လက်ရှိအရင်ပွားနေတဲ့လေယာဉ်မြေတွေကိုရော်ကြေးပေးတဲ့နေရာမှာတိုင်းဒေသကြီးအစိုးရနဲ့အဲ့ဒီမြေပေါ်မှာစီးပွားလုပ်ကိုင်ကြမယ်ကုမ္ပဏီတို့ကအချို့ကျတဝက်စီမြပြီးရော်ကြေးပေးကြမှာဖြစ်ပြီးတော့တော်တော်များများလည်းရော်ကြေးရပြီးဖြစ်နေကြပြီလို့ဒေါ်အေးမြတ်မျိုးကပြောပါတယ်။ဒါပြင်မေလ၁၂နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်ဖြိုခွင်းမှုမှာတာဝန်ရှိသူတွေကိုဥပဒေလမ်းကြောင်းအရအေးအေးယူနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းလွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံပြည်သူတွေရဲ့ဘဝအခြေအနေကိုထက်သွင်းစဉ်းစားပြီးမှလှုပ်ဆောင်ပြင်းတယ်ဆိုတဲ့အချက်ကိုလည်းဒေါ်အေးမြတ်မြတ်မျိုးကထောက်ပြပြောဆိုခဲ့ပါတယ
်။ဟိုကျွန်တော်ကလေလွတ်တော်မှာအမိခဲ့ပြပါတယ်။ PCY ဆောင်နဲ့တက်တဲ့ဒီလိုပေါ့နော်။ကျွန်တော်က နိုင်ငံစုကြည့်တက်ဖို့အတွက်ကျွန်တော်တို့အပြည့်ဝလက်ခံတယ်ဆိုတော့လည်းပဲဒီနိုင်ငံစုကြည့်တက်ဖို့လုပ်တဲ့အချိန်မှာကျွန်တော်တို့ဒီပေါ်မှာနှစ်ချိန်တန်းများနေထိုင်ခဲ့တဲ့ကျွန်တော်တို့ရဲ့ဒေတာခံပြည်သူရဲ့ဘဝကိုဆက်နေပြီးတော့မှတော့လုပ်လို့ရပါဘူးကျွန်တော်တို့ဒေတာခံပြည်သူရဲ့ဘဝဆွေးနွေးတက်ရေးအတွက်ကိုစဉ်းစားပြီးမှအစီအစဉ်ပေးမှဖြစ်ပါပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအများဆုံးအချက်ကတောင်ပြည်တွေလုတ်ခဲ့ကြတာပါကျွန်တော်တို့ဒေတာမှာလေအပြည်များများအစီအစဉ်ကိုတင်ယူလိုက်ပြီးရောပြေးပေးကောင်းပေးပါတယ်ကျွန်တော်တို့ရောကြီးပေးတာလည်းအခြေမဟုတ်ဘူးပေါ့နော်ရောကြီးပေးအောင်ရဲ့နေနဲ့ကျွန်တော်တို့အသေးရမှာတောင်းလို့မပေးပါဘူး
တောင်သူတွေရဲ့လက်ကုပ်လက်ရင်းလေယာဉ်တွေဆုံးရှုံးသွားပြီဖြစ်တာကြောင့်တို့တွေအနာဂတ်မှာဆက်လက်ရည်တည်နိုင်ရေးအတွက်အသက်မွေးဝမ်းကြောင်းမှုပညာသင်ပေးတာအပြင်တို့ဘဝရည်တည်နေထိုင်နိုင်ရေးအတွက်ဆက်လက်ကူညီသင့်တယ်လို့လည်းဒေါ်အိမ်မက်မျိုးကပြောပါတယ်ဒါကြောင့်လဲလက်ပြတဲ့လို့တရေတာဥပဒေတစ်မျိုးလုံးနေကြမယ်အစားပြဋ္ဌာန်းထားတဲ့အထူးစီးပွားရေးစုံဆိုင်ရာဥပဒေနဲ့အညီတပြေးညီလှုပ်ဆောင်ကြဖို့လိုအပ်ကြောင်းကိုလည်းဒေါ်အိမ်မက်မျိုးကဆက်ပြောပါတယ်
တို့ကျွန်မတို့စီမှာအဓိကပြဿနာကလက်ရှိဒေတာခံမှုကိုမိမိုင်းရဲ့ software ဥပဒေနဲ့လည်းမလုပ်တာပြီးရင်လက်တင်တလူမျိုးလုပ်ရတာပေါ့ဒီကုမ္ပဏီကနေဒီလောက်ရောနောက်ကုမ္ပဏီကတောင်းတူဆိုတဲ့အစားဒါကြောင့်မို့ကျွန်မကစီတစ်ခိုက်တည်းတောင်းဆိုခဲ့တာက special economic zone ဆိုပြီးတော့ကျွန်တော်တို့စီမှာ special law အောင်ရှိပါတယ်တကယ်အထူးစီးပွားရေးဆောင်တာဥပဒေရှိပါတယ်လုပ်နေသေးတယ်ဆိုရင်ကျွန်တော်တို့ရဲ့နေရာမူဝါဒနေရာကိုကျေးဇူးနဲ့ခံပါတယ်။ဘာလို့ဒီလိုလဲဆိုတော့ကျေးဇူးပေးခဲ့ရတယ်။ဒါမှအတောင်းအမြင်နဲ့တောင်းဆိုခဲ့တာပါ။ဒီဝါရတစ်ခုချမှတ်ပြီးတော့ဒီပြည်တော်ကိုကျေးဇူးနဲ့ချီးကျူးလို့ပါ။အခုကလက်တက်တူချီးကျူးနေတဲ့အတွက်ကြောင့်ဒါနောက်ဆက်ပြန်ချီးကျူးဖြစ်ရတာပါရှင့်
။မြန်မာနိုင်ငံမှာအစိုးရပြောင်းလဲမှုနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေလည်းဖြစ်ပေါ်လာမယ်ဆိုတော့ကြီးမားတဲ့ညှို့ညက်တွေထားခဲ့ကြပေမဲ့လက်တွေ့မှာထင်သလောက်အောင်မြင်မှုမရှိခဲ့တဲ့အပေါ်ပြည်내တိုင်းဒေသကြီးအစိုးရအသီးသီးအပါအဝင်နိုင်ငံတော်အစိုးရကလည်းပြည်ပကရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့တန်ကြီးစီပွားဥမော်လာဖို့အတွက်ဗက်ဆုံကကြိုးပမ်းဆောင်ရွက်နေကြတယ်ဆိုတာကတော့တမ်းမြတ်ဖြစ်စရာမရှိပါဘူး။ဒါပေမဲ့လက်ရှိချမှတ်ထားတဲ့စီပွားရေး policy တွေကမိမှန်လမ်းမှန်ဟုတ်ရလား၊ဥဆောင်နေသူတွေကရောတကယ်အရေးချင်းရှိတဲ့သူတွေဟုတ်ရလားဆိုတာကတော့မေးခွန်းထုတ်စရာရှိနေပါတယ်။ဒါအပြင်ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံတောင်သူလယ်သမားတွေနဲ့တာမန်ပြည်သူတွေဘလောက်ထိအနစ်နာခံကြရမလဲဆိုတာကိုအစိုးရတာဝန်ရှိသူတွေအနေနဲ့ထည့်သွင်းစဉ်းစားကြည့်ပါတယ်ခင်ဗျာ။